VOA မြန်မာပိုင်းရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကနေကြိုဆိုပါရရှင်ကျွန်မဆုမြတ်မမ ByteDance ဆိုတဲ့မိခင်ကုမ္ပဏီပိုင်းရဲ့ TikTok လုံးပုံကွန်ရက်ကို American က Microsoft ကုမ္ပဏီကြီးကဝယ်ယူဖို့ညှိနှိုင်းဆွေးနွေးနေပါတယ် Microsoft မှမဟုတ်ဘဲဘယ် American ကုမ္ပဏီပဲဖြစ်ဖြစ် TikTok ကုမ္ပဏီနဲ့အယောင်းဝယ် September 15ရက်နေ့မှာမှမဖြစ်ရင် American ပြည်ထောင်စုထဲမှာ TikTok ကိုပိတ်မယ်လို့သမ္မတ Donald Trump ကပြောထားပါတယ်ByteDance မိခင်ကုမ္ပဏီကတရုတ်နိုင်ငံကဖြစ်နေတာကြောင့်လုံခြုံရေးအတွက်စိတ်မချရဘူးဆိုပြီး American အစိုးရကဒီဆိုင်မမတ်ပြောနေတာပါ TikTok ကတော့သူတို့ဌာနချုပ်ကို American မှာအခြေစိုက်ထားတယ်လို့အသုံးပြုသူတွေရဲ့ကိုယ်ရေးအချက်အလက်လုံခြုံရေးကိုစိတ်ချရအောင်လို့အသေးအချာလုပ်ထားပါတယ်လို့ပြောပါတယ်အခုအချိန်ထိ TikTok သုံးစွဲမှုတားမြစ်ထားတဲ့နိုင်ငံကအိန္ဒိယနိုင်ငံတစ်ခုပဲရှိပါသေးတယ်ဒါပေမဲ့ TikTok သုံးဆွဲသူတွေရဲ့ကိုယ်ရေးအချက်အလက်တွေလုံခြုံမှုရှိရလားဆိုတာစုံစမ်းမှုတွေကို Australia, EU, ဥရောပသမဂ္ဂအပြင်တချို့နိုင်ငံတွေကလည်းလုပ်နေကြပါတယ်။ American မှာအခြေစိုက်တဲ့ TikTok ကိုသမ္မတ Trump ကပိတ်လိုက်ရင်ရုံးချုပ်ကို Britain နိုင်ငံရွှေ့မယ်ဆိုတဲ့သတင်းတွေထွက်လာတော့ဒါကို Britain လွှတ်တော်အမတ်တချို့ကကန့်ကွက်ပါတယ်။အခုလိုမျိုးလုံခြုံရေးဆိုင်ရာမေးခွန်းထုတ်စရာတွေရှိနေပေမဲ့ TikTok App ကိုကမ္ဘာတစ်ဝှမ်းဒေါင်းလုဒ်လုပ်ကြတဲ့အချိန်ကြီးကတန်း2000ကျော်ရှိပါတယ်။ကိုယ့်ရဲ့ mobile phone နဲ့ရိုက်ထားတဲ့ video တွေကို15စက္ကန့်စာတိဖြတ်မျှဝေနိုင်တဲ့ TikTok လူမှုကွန်ရက်ဟာဆယ်ကျော်သက်တွေကနေကမ္ဘာကျော်လူသိများတဲ့အကျော်မော်တွေအထိသုံးကြတဲ့လူမှုကွန်ရက်တစ်ခုဖြစ်ပါတယ်။ကိုယ့်လက်ကင် phone ထဲမှာသွင်းထားတဲ့ TikTok app ထဲမှာကို video ရိုက်နိုင်တိဖြတ်နိုင် video တွေကိုအမြင်ရသပြောင်းစေတဲ့ effect မျိုးစုံထည့်နိုင်ကြက်ရနောက်ခံဂီတမျိုးစုံထည့်နိုင်ပါတယ်။ဒါတွေမကကမ္ဘာကျော်အဆိုတော်တွေနဲ့တွဲပြီး online ပေါ်မှာအတူတွဲသတင်းဆိုလို့လည်းရပါသေးတယ်။ဒါကြောင့် Jennifer Lopez လို့နာမည်ကြီးအဆိုတော်တွေကဆလို့ Kardashian ညီအစ်မတွေလို့ reality ရုပ်သံ series ကြောင့်လူသိများသူတွေအလဲဘယ်သူမှမသိကြတဲ့အညာတရတွေအစုံ TikTok ကိုသုံးနေကြတာပါ။မြန်မာနိုင်ငံမှာလည်းနာမည်ကြီးအမှုပညာရှင်တွေအပါအဝင် TikTok သုံးကြသူတော်တော်များများရှိပါတယ်။သူများတွေဖန်တီးထားတာကိုအားကြပြီးကိုယ်တိုင်ဖန်တီးခြင်းစိတ်ဖြစ်လာအောင်နဲ့လူတွေကိုပျော်ရွှင်ကြစေဖို့ TikTok ကိုဖန်တီးထားတာဖြစ်တယ်လို့ TikTok ကုမ္ပဏီကပြောထားပါတယ်။ဒါတော့တကယ်ပဲကိုယ်ပိုင်ဖန်တီးခြင်းစိတ်ဖြစ်အောင် TikTok ကတွန်းအားပေးပါသလား။ Northern ရဲ့ Vlog အစီအစဉ်တွေကိုရိုက်ကူးဖန်တီးနေတဲ့ Northern ရဲ့အမြင်ကိုနားထောင်ကြည့်ရအောင်ပါ။
ဒါဆိုရင်ဆိုရင် TikTok ကိုသုံးတဲ့အခါမှာဆိုရင်ဟိုဓာတ်ပုံရိုက်တဲ့ပညာတို့ video editing လုပ်တဲ့ဟိုပညာတို့ကို15စက္ကန့်စက္ကန့်30တမနစ်ကြာမှသင်လို့ရလာတယ်။ဘာလို့လဲဆိုတော့သူတို့ကဟိုအရင်တော့အဲ့လိုမျိုးဟို video ရှင်းနဲ့မသင်တော့ဘဲနဲ့ဒီ tutorial လေးတစ်ခုကိုပေါ့နော်သူတို့15စက္ကန့်30နဲ့တမနစ်ကြာမှသူတို့ကဟိုပြတယ်အဲ့ကြားထဲမှာသူတို့ video တက်ကို iPhone နဲ့ဘလို့ရိုက်လဲဥပမာပေါ့နော်ပြီးတော့ Samsung နဲ့ဘလို့ရိုက်လဲဆိုတော့သူကအချိန်တိုခဏလေးသင်ပြသွားတယ်အဲ့ဒါပြင်ဟို dance ပေါ့နော်အကရည်နဲ့ပတ်သက်ပြီးတော့လဲသူတို့ကဒီ15စက္ကန့်စက္ကန့်30အဲ့အတွင်းမှာသူတို့ကဟိုဘလို့ကရမလဲဆိုတော့သင်ပြသွားတဲ့အတွက်ကြောင့်မို့လူတွေကလူတွေကူကူနဲ့ live လုပ်လာနိုင်တယ်ပေါ့နော်တစ်ချက်ထဲမှာပဲဒီ influencer တွေလုပ်တဲ့ tutorial တွေကိုတခြားဒီတာမန်လူတွေကောပေါ့နော်ဟို celebrity မဟုတ်တဲ့ influencer မဟုတ်တဲ့လူတွေရော live လုပ်လာနိုင်တဲ့အတွက်ကြောင့်မို့ဒီ TikTok ကပေါ့နော်ဟိုအပန်းဖြေုံတွေမကဘူးကိုကိုတိုင်ဖန်တီးလို့ရလာတဲ့ application ပေါ့နော် software phone app လေးတစ်ခုဖြစ်လာတယ်လို့သတင်းထင်ပါတယ်
ခုနကဟိုသတင်းပြောသလိုပဲပေါ့နော်တော်တော်များများက TikTok ကိုဟိုစာ YouTube နဲ့နှိုင်းယှဉ်ပြီးပြောကြတယ်ဘာလို့လဲဆိုတော့ YouTube ကလည်းအခုလိုမျိုးပဲ video တွေတင်နိုင်တယ်ဒါပေမဲ့ YouTube ကတော့15စက္ကန့်ထက်ကိုရှည်တဲ့ video တွေတင်လို့ရတာပေါ့လေဆိုတော့သူတို့ပြောတာတော့ဒီလိုမျိုးကိုဖန်တီးတဲ့ video တခုကို YouTube ပေါ်မှာတင်လို့ရှင်ရတဲ့တုံ့ပြန်မှုပေါ့နော် like တို့အဲ့လိုမျိုးတုံ့ပြန်မှုနဲ့ဒီ TikTok ပေါ်မှာ15စက္ကန့်စာပဲတင်လို့ရတဲ့ဒီတုံ့ပြန်မှုကအများကြီးတိတိတတ်တတ်ကြွားတယ် TikTok ပေါ်မှာကအများကြီးကိုပို့ပြီးတော့ရတယ်လို့သူတို့ကပြောတယ်အဲ့ဒါကြောင့်လဲ TikTok ကိုပို့ပြီးသုံးပြတာဆိုပြီးတော်တော်များများပြောတယ်ပေါ့လေဆိုတော့အဲ့တော့သတင်းအနေနဲ့ရောကိုဖန်တီးတာတွေရောအဲ့လိုမျိုး TikTok ပေါ်မှာဟို like လုပ်တဲ့လူတို့ follower တွေကပို့များများရတယ်လို့ပြောလို့ရလားရှင
့်သတင်းကတော့ဒီ TikTok မှာပို့ပြီးတော့ audience တွေပို့ရလွယ်တယ်လို့ပြောချင်ပါတယ် YouTube မှာပေါ့နော်ဟို तू က10မိနစ်ကနေဟိုမိနစ်ပေါင်းများဆိုတာကြည့်လို့ရပြီမဲ့ဒီเออ TikTok ကပေါ့เนาะအာယုံအများကြီးအကြာကြီးရှူဆိုင်ဆရာမလို့ပဲねဒီ second ဘိုင်းအတွင်းကို content ကိုဖန်တီးရတဲ့သူတွေကကြစ်ကြစ်လက်လက်နဲ့ပေါ်ပြရတဲ့အတွက်ကြောင့်မို့ဟိုအာယုံဆိုင်ဆရာလက်မလို့တဲ့အတွက်ကြောင့်မို့လူတွေကပို့ပြီးတော့ဒီ platform ပေါ့เนาะပို့ရောက်လာတယ်အဲအဲ့လားပြင်ပေါ့เนาะဒီ TikTok မှာလည်းဒီ YouTube global business ပေါ့เนาะအဲ influencer တွေကိုဒီအခကြေးငွေပေးရဲပေါ့เนาะအစီအစဉ်ရှိတဲ့စီးပွားရေးရည်ရွယ်အချိန်အရာပေါ့เนาะအကောင်လုံးက TikTok ပေါ်ကိုလည်းရောက်လာတယ်တချို့ကလေးကြတော့လည်း လူတွေအယုံစိုက်တာပေါ့နော်များတဲ့နေရာတစ်ခုဖြစ်တဲ့အတွက်ကြောင့်မို့ကိုယ့်ရဲ့အမှုပညာလမ်းကြောင်းကိုစာဖောက်ချင်တဲ့အခါမှာဆိုရင်ဒီငွေကုန်ကြေးချတတ်တာပြီးတော့လူသိများတဲ့ဒီ TikTok ကိုရွေးချယ်လာတာပေါ့နော်အမပြောသလိုပဲပေါ့လူတွေကဒီ TikTok ကိုရွေးချယ်လာတဲ့အကြောင်းရင်းမှာမှဒီပရိသတ်တွေလွယ်လွယ်ကူကူရရှိတယ်ဆိုတဲ့အကြောင်းရင်းကြောင့်အသုံးပြုကြတာများတယ်လို့တစဉ်ထင်ပါတယ်
နော်ဒဇင်အနေနဲ့ပေါ့နော်။ဘာကြောင့် TikTok ကိုတုံးတယ်လဲဆိုရင်ရောဘယ်လိုမျိုးဖြည့်ချင်ပါလဲရှင
်။ဟုတ်ကဲ့ဒဇင်ကဒီ TikTok ကိုစစချင်းကပေါ့နော်တချင်တစ်ပုတ်လာတာကိုပါဇက်လေးလိုက်လုပ်ယူလောက်ပဲအသုံးပြုတဲ့ application တစ်ခုလို့ဒဇင်ကထင်ခဲ့တယ်ပေါ့နော်။ဒါပေမဲ့ TikTok ကအဲ့အရာချက်ကိုပို့တယ်အဓိကအပြင်ဒဇင်တို့သင်ယူချင်တဲ့အကြောင်းအရာကို second ဘိုင်းအတွင်းမှာအလင်းအမြန်နဲ့ငွေကုန်ကြေးချတတ်တာဆိုတာနဲ့အဲတင်ယူနိုင်တဲ့အတွက်ကြောင့်မို့သစင်ကဒီ TikTok ကိုအသုံးပြုရခြင်းဖြစ်တယ်ပြီးတော့ဒီ TikTok application ကိုတုံးတဲ့အခါမှာဆိုရင်လည်းဒီ internet data ကတိတ်ပြီးတော့မကုန်ဘူးအရန်ကိုဟို YouTube ကြည့်တာအထက်ပေါ်တော့လိုအပ်တဲ့ဟို data ပမာဏအရန်နဲ့အတွက်ကြောင့်မို့ line မကောင်းတဲ့နေရာမှာ line မကောင်းတဲ့အချိန်မှာလည်းကြည့်လို့ရတဲ့အတွက်ကြောင့်မို့ကိုပညာရဲ့တစ်ခုကိုသင်ကြားဖို့အတွက်ပေါ့နော်အဲအကောင်းဆုံး platform တစ်ခုလို့ထင်တဲ့အတွက်ကြောင့်မို့သစင်တုံးတာဖြစ်ပါတယ်
ဒီ TikTok ကိုတုံးလို့ကိုယ့်ရဲ့ဒီကိုယ့်ရဲ့အချက်အလက်တွေလုံခြုံမှုနဲ့ပတ်သက်လို့ရောစိတ်မပူဘူးလားချက
်ဆိုတော့ဒီစင်ကဒီ TikTok ကို Facebook ကနေတစင်ဖွင့်ထားတဲ့အတွက်ကြောင့်မို့ပေါ့နော်ဒီ Facebook မှာဒီစင်ဟိုဝေမျှလို့တဲ့အသတင်းအချက်အလက်တွေဒါပေါ့နော်ဒီစင်ထည့်ထားတဲ့အတွက်ကြောင့်မို့ဒီ TikTok မှာမတော်တဆပေါက်ကြားသွားခဲ့သူရှိတော့ဒီစင်အတွက် sensitive မဖြစ်ဘူးလို့ဒီစင်ကထင်ပါတယ
်နော်ဒီစင်ရဲ့ Vlog အစီအစဉ်တွေကိုရိုက်ကူးဖန်တီးနေတဲ့နော်ဒီစင်ဖြစ်ပါတယ်TikTok app ထဲကိုဝင်ကြည့်လိုက်ပြီးဆိုရင်တကယ်အမှုပညာရှင်တွေကျွမ်းကျင်သူတွေဖန်တီးထားတဲ့ဗီဒီယိုတွေကနေအရင်မြတ်ဖန်ပြားလို့ပြောလို့ရနိုင်တဲ့ဗီဒီယိုမျိုးတွေကိုတနေ့ကုန်ထိုင်ကြည့်တာတော့မကုန်နိုင်ပါဘူးဘလို့ပဲဖြစ်ဖြစ် TikTok ဟာကိုယ့်ရဲ့ဖန်တီးမှုတွေကို online ပေါ်မှာဆင်တင်ပြနိုင်တဲ့နေရာတစ်ခုဖြစ်တယ်လို့တော်တော်များများကလက်ခံထားကြပါတယ်ရှင်ကျွန်မအစမြတ်ပါပါ